မိတ်ဆွေများအားလုံးတာယာပျော်ရှင်သောနေ့သစ်လေးဖြစ်ကြပါစေလို့ဆုတောင်းလိုက်ပါတယ်။ဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိတ်ခါရောရဆရာစောထွန်းထွန်းလင်းရေးသားထားတဲ့ပြည်တော်ကိုချမ်းသာပေးပါနဲ့နှလုံးသားမိုးရေဆက်များဆိုတဲ့စာအုပ်လေးတဲကလူနှင့်အခွင့်ရေးဆိုတဲ့အကြောင်းအရာလေးကိုကောက်နှုတ်ဖော်ပြပေးသွားမှာဖြစ်ပါတယ်။ပြင်းရည်တော်သူသည်ဆင်းရဲခြင်းလုံလဝရိယရှိတော်သူသည်ကြွယ်ဝခြင်းတို့ရောက်တတ်၏တုတ်တန်ကြံခန်းကြီး30အငယ်လေးကိုစိတ်နှပါချမ်းသာစွာနေထိုင်ရေးဟာလူတိုင်းအတွက်ဘဝအခွင့်အရေးတစ်ရပ်ပဲဖြစ်ပါတယ်ကိုစိတ်နှပါချမ်းသာစွာနေထိုင်ခြင်းဆံကိုတဦးချင်းစီရဲ့အတိညာကဆုံးဖြတ်တဲ့လူဘဝမှာတစ်ချိန်မကအခွင့်အရေးများစွာရရှိခံစားခဲ့ရကြပေမဲ့ဒီအခွင့်အရေးကိုလက်မလွတ်ပဲရရှိအောင်အကျိုးရှိအောင်ပြုလုပ်ဆောင်ရွက်တဲ့သူတွေကအ ਨੇ စုပဲဖြစ်ပါတယ်။အခွင့်အရေးဆိုတဲ့အတိတ်ပဲကိုလောကမှာကောက်ချက်ချအနက်ဖွင့်ကြည့်တဲ့အခါမှာတစ်အချို့ကအခွင့်ရလျက်နဲ့အရေးပါအောင်မစွမ်းဆောင်နိုင်ခြင်း၊နှစ်အချို့သည်အရေးပါနိုင်စွမ်းရှိပါလျက်နဲ့အခွင့်ရအောင်မကြံဆောင်နိုင်ခြင်း၊သုံးအချို့ကမူအခွင့်လဲရအရေးလဲပါကြခြင်းလေအချို့တော့အခွင့်လဲမကြုံအရေးလဲမပါကြခြင်းဟု၍ခွဲခြားသတ်မှတ်နိုင်ပါသည်အခွင့်ရေးကိုစောင့်မျှော်ခဲ့တဲ့လူငယ်တစ်ယောက်အကြောင်းကိုဖော်ပြပါရစေဒီလူငယ်ဟာသူ့ဘဝပြောင်းလဲသွားစေမဲ့အခွင့်ရေးကိုရောက်လာဖို့ရန်အတွက်အချိန်အတော်ကြာစောင့်နေခဲ့ပါသည်လတွေနှစ်တွေကြာလာတဲ့အထိအခွင့်ရေးကရောက်မလာခဲ့ပါဘူးတနေ့မှာတော့သူဟာတကားခောက်တံကိုကြားပါတယ်တောက်တောက်ဘသူလဲလို့လူငယ်ကမေးလိုက်တဲ့အခါမှာကျုပ်ကအခွင့်ရေးပဲလို့တကားအပြင်ကအတန်ကပြောပါတယ်ပြီးတော့တကားထတ်ခောက်တယ်မဟုတ်ဘူးမင်းအခွင့်ရေးမဟုတ်နိုင်ဘူးလို့လူငယ်ကပြန်ပြောတဲ့အခါမှာဘာကြောင့်မဟုတ်ရမှာလဲလို့အတန်ကပြန်ပြောတယ်ဘာကြောင့်လဲဆိုတော့အခွင့်ရေးဆိုတာတခါပဲတကားခောက်တယ်လေမင်းလိုတတောက်တောက်ခောက်နေတဲ့သူဟာဘလို့မှအခွင့်ရေးမဖြစ်နိုင်ဘူးသွားပြီတော့လို့လူငယ်ကပြန်ပြောပြီးတကားတောင်ထမဖွင့်ပေးတော့ပါဘူးအဲ့ဒါနဲ့အခွင့်ရေးလည်းပြန်သွားပါရောတဲ့ကျွန်တော်တို့တွေလည်းဒီလူငယ်လိုဖြစ်နေတာအများကြီးပါပဲဘဝမှာဖြစ်ဖြစ်မြောက်မြောက်မလုပ်ချင်ပဲအခွင့်ရေးကကိုယ်စီလာမှာကိုပဲစောင့်ချင်နေကြတယ်လူအများစုကကိုယ်စီအခွင့်ရေးကတကားလာခောက်တာတောင်မှအခွင့်ရေးမှမသိပဲတကားထမဖွင့်ပေးတတ်ကြပါဘူးအခွင့်ရေးဆိုတာမျိုးကတခါတည်းရံမှာလဲနှစ်ခါလောက်တကားလာခောက်တတ်တဲ့အတွက်ပြင်းချင်နေတဲ့သူတွေအဖို့မှာတတိထားတင်ပါတယ်အခွင့်ရေးနဲ့လွဲခဲရတဲ့လူငယ်တဦးအကြောင်းကိုထပ်ပြီးတော့ဖော်ပြပါရစေ။တခါကမြို့တစ်မြို့မှာလူငယ်တယောက်ရှိပါတယ်။သူကစာအုပ်ပိုင်ရှင်ရဲ့သမီးကိုကြိတ်ပြီးချစ်နေပါတယ်။စာအုပ်ဆိုင်ကိုနေ့တိုင်းသွားပြီးတော့မိန်းကလေးကိုသူပိုးပန်းပါတယ်။အကြောင်းပြချက်ကောင်းအောင်နေ့တိုင်းသူစာအုပ်တွေဝယ်ရပါတယ်။ဒီလိုနဲ့လတွေကြာလာတဲ့အခါမှာလူငယ်ရဲ့အိတ်ခမ်းမှာစာအုပ်အပြည့်ပုံနေတော့တာပါပဲ။ဒါပေမဲ့သူကဝယ်လာတဲ့စာအုပ်တွေကိုတခါမှမဖတ်ခဲ့ပါဘူး။ကောင်မလေးကိုချစ်တဲ့အကြောင်းမပြောရဲပဲကြိတ်ပူပွားနဲ့အချိန်ကုန်နေရပါတယ်။ဒီနေ့စာအုပ်ဆိုင်ကိုသွားတဲ့အခါမှာကောင်မလေးကိုမတွေ့ရပါဘူး။နောက်နေ့တွေမှာလည်းကောင်မလေးကိုမတွေ့ရတဲ့အတွက်ကြောင့်ကောင်မလေးရဲ့အဖေကိုအရေးစွန်မေးတဲ့အခါမှာသမီးကလွန်ခဲ့တဲ့အပတ်ကပဲလက်ထပ်လိုက်ပြီလေလို့အဖေကြီးကပြောလိုက်တာကိုကြားရမှပဲလူငယ်ကငါရဲ့အချစ်ကိုထုတ်မပြောလိုက်ရကောင်းလားဆိုပြီးယူကျုံမရဖြစ်ပြီးတော့အိမ်ရောက်တဲ့ခါမှာစာအုပ်ပုံထဲကစာအုပ်တွေကိုထုတ်ကြည့်တဲ့ခါမှာတော့ပထမစာအုပ်ရဲ့ရှေ့ဆုံးစာမျက်နှာမှာစာရွက်တရွက်ညက်ထားတာကိုတွေ့ရပါတယ်စာထဲမှာဘလို့ရေးထားလဲဆိုတော့ကျမစီဖုန်းဆက်ပါဆိုတော့ဆိုင်ရှင်ရဲ့သမီးရေးထားတဲ့စာနဲ့ဖုန်းနံပါတ်ကိုတွေ့ရပါတယ်။စာအုပ်တိုင်းရဲ့ရှေ့ဆုံးမှာအဲ့လိုစာအတူကလေးတွေနဲ့ဖုန်းနံပါတ်တွေရှိနေပါတယ်။လူငယ်အဖို့အခွင့်အရေးကသူ့စီဆိုင်ဆိုင်မြိုင်မြိုင်ရောက်လာခဲ့ပေမဲ့ တခုမှသူမရခဲ့ပဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခွင့်အရေးကိုသူဖွင့်မကြည့်ခဲ့လို့ပဲဖြစ်ပါတယ်။စာရေးဆရာကြီးဘာနတ်ရှောကလူတွေကပတ်ဝန်းကျင်တဲ့အခြေအနေကိုတွေ့အောင်ရှာဖွေသူတွေကြီးပါပဲ။သူတို့လိုချင်တဲ့အခြေအနေကိုရှာမတွေ့ခဲ့ဘူးဆိုရင်ဒီအခြေအနေမျိုးဖြစ်လာအောင်သူတို့ကဖန်တီးယူလေးရှိတယ်ဆိုတာပဲဖြစ်ပါတယ်။အခွင့်အရေးဆိုတာကတွေ့ကြုံရသူရဲ့အသွေးခေါ်နဲ့စိတ်နေသဘောထားပေါ်မှာမူတည်ပါတယ်။ရေထည့်ထားတဲ့ဖန်ခွက်အကြောင်းကြားဘူးမှာပါ။တချို့ကရေတဝက်ရော့နေတယ်လို့ပြောတယ်။တချို့ကဖန်ခွက်ထဲမှာရေတဝက်ရှိနေတယ်လို့ပြောတယ်။ကြည့်တဲ့သူအပေါ်မှာပဲမူတည်တာပါ။တမန်လူတွေအချို့မှာအရာရာကိုကြည့်တဲ့အခါဇောဒကတွေပြဿနာတွေကိုမကောင်းတဲ့အမြင်ဖက်ကပဲကြည့်တတ်ကြပါတယ်ဘဝမှာအောင်မြင်ဖို့ရည်တန်တဲ့သူတွေကတော့အကောင်းမြင်တဲ့ဖက်ကကြည့်ပြီးအခွင့်အရေးကိုလက်လွတ်မခံကြတဲ့သူတွေဖြစ်ပါတယ်တခါကရှူးဖနှက်ထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကအယောင်ဈေးတဲ့နှစ်ယောက်ကိုကျွန်းတကျွန်းကိုဆေလွတ်ပြီးရှူဖနှက်ပုံစံအစ်များကိုရောင်းခိုင်းပါတယ်ပထမအယောင်ဈေးတဲ့ကကုမ္ပဏီကိုတင်ပို့လိုက်တာကတော့သူပြန်လာတော့မယ်ဘာကြောင့်လဲဆိုတော့တီကျွန်းမှာဘဒူးမှရှူဖနှက်မစီကြဘူးဆိုတဲ့အကြောင်းပါပဲဒုတိယအယောင်ဈေးတဲ့ကတင်ပို့လိုက်တာကသူပြန်လာမယ်ဒါပေမဲ့ဖနှက်အရင်တထောင်လာယူပြီးကျွန်းမှာပြန်ရောက်มาဖြစ်တယ်။ဘာကြောင့်လဲဆိုတော့ထိုကျွန်းမှာဘဒူးမှဖနှက်မရှိကြသေးလို့ပါတဲ့ဆိုပဲဖြစ်ပါတယ်။နှစ်အခွင့်ရေးကိုကိုယ်တိုင်ဖန်တီးယူပါ။အခွင့်ရေးဟာတင့်ဘဝရည်မှန်းချက်ကိုပြောင်းလဲစေတဲ့အရာပဲဖြစ်ပါတယ်။အခွင့်ရေးဖြစ်လာအောင်တင်ကိုယ်တိုင်ဖန်တီးယူရမှာဖြစ်ပါတယ်။ကိုရမဲ့အခွင့်အရေးကိုသူများကရယူသွားတာဆိုတာမျိုးကိုဘယ်တော့မှမသွေးပါနဲ့။အခွင့်အရေးကနေရာတိုင်းမှာရှိပါတယ်။လှုပ်ဆောင်ဖို့လိုတာကအခွင့်အရေးကိုတည်ဖို့ပဲဖြစ်ပါတယ်။အခွင့်အရေးတွေမဖြစ်ပေါ်လာအောင်တားဆီးတဲ့အရာတွေကတော့၁ပြင်းရည်ချင်း၂အရေးစွန့်ရမှာကြောက်ချင်း၃အမျောအမြင်နဲ့ချင်းလေအပြောင်းလဲကိုမလိုလားချင်းငါဖန်တီးနိုင်စွမ်းမရှိချင်း6ချက်ချင်းလောက်ကင်တတ်တဲ့အလေအကျင့်မရှိချင်းတို့ကြောင့်ပဲဖြစ်ပါတယ်လူတို့အနေနဲ့အောင်မြင်ချင်းရင်အခွင့်အရေးပေါ်လာအောင်လှုပ်ဆောင်ရမယ့်အချက်တွေကတော့တစ်မပြင်းပါနဲ့နှစ်တင့်ဘဝမှာဘာအရင်မြစ်ဘုရားသခင်ပေးထားတဲ့စွမ်းရည်နဲ့ဘာတွေရှိသလဲ3ထိုအရင်မြစ်ဘုရားသခင်ပေးတဲ့စွမ်းရည်တွေကိုတိုးပွားအောင်ဆင်ဆက်မပြတ်လေ့လာစီးပူးလိုက်ရင်တစ်ချိန်မှာတော့တင့်ဘဝမှာအခွင့်အရေးများစွာကိုပိုင်ဆိုင်လာမှာဖြစ်ပါတယ်။ဤကုန်းချုပ်အနေနဲ့ပြောရမယ်ဆိုရင်လောကမှာလူအများစုဟာအခွင့်ကိုအရေးပါနှမျိုးစလုံးချိုးတဲ့ကြတဲ့သူတွေဖြစ်ကြပြီးအချို့တော့သူတွေကတော့အရေးပါနိုင်လျက်နဲ့အခွင့်မရကြသူများအချို့ကတော့အရေးမပါပဲအခွင့်ရကြသူများဖြစ်တယ်။အခွင့်ကိုအရေးပါရရှိသူများဖြစ်နိုင်အောင်လှုပ်ဆောင်ရန်ကတော့လူသားတိုင်းရဲ့တာဝန်ပဲဖြစ်ပါတယ်။အသက်ရှင်စဉ်ကာလမှာလူသားတိုင်းဖို့လောကီလောကုတ်တရားနှစ်ဖြာအကျိုးကျေးဇူးကိုရရှိနိုင်မဲ့အခွင့်အရေးကိုနာတော်သားဆင်တဲ့သူတိုင်းရရှိခံစားနိုင်ပါစေကြောင်းဆုတောင်းမေတ္တာပို့သရင်ဤကုန်ချုပ်လိုက်ပါတယ်။ဘုရားသခင်ကိုကြောက်ရွံ့၍ပညာတို့ကိုစောင့်ရှောက်လောဤ၍ကလူနှင့်ဆိုင်သောအမှုအရာအလုံးစုံတို့ကိုချုပ်ချသတည်းတေသနာကျမ်းခန်းကြီး7အငယ်73နားဆင်ခွန်အားယူတဲ့မိတ်ဆွေများအားလုံးဘုရားသခင်ထံမှလာတဲ့ငြိမ်သက်ခြင်းဝမ်းမြောက်ခြင်းပျော်ရွှင်ခြင်းစုကျေးဇူးတွေခံစားရရှိနိုင်ပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်